မြန်မာနိုင်ငံအပြင်မှာလူခွင့်ရေးချိုးဖောက်ခံရမှုတွေပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာကအာရုံစိုက်ပြီးတော့စိုးရိမ်မကင်ဖြစ်မှုတွေဝေဖန်ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဘက်ကတာဝန်ယူမှုတာဝန်ခံမှုဆောင်ရွက်ပေးမှုတွေအားနည်းနေတယ်လို့ကော်မရှင်ပေါ်ပြည်သူလူထုရဲ့ယုံကြည်အားကိုးမှုကလည်းညှော်နေနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်အသေးစိတ်ကိုမတ်စုမောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အထူးသဖြင့်ကတော့အရသာဆိုရလက်ထက်မြန်မာနိုင်ငံအတွင်းကလူခွင့်ချိုးဖောက်မှုတွေစုံစမ်းဖော်ထုတ်နေပါတယ်ဆိုတော့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ရဲ့လှုပ်ရှားလှုပ်ဆောင်မှုဆိုင်ရာအချက်လက်တွေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်ဒီအစီရင်ခံစာရဲ့အဓိကဖော်ပြပါရှိတာကတော့မျိုးသားလူခွင့်ကော်မရှင်ဘက်ကအကာအကွယ်ပေးမှုစောင့်ရှောက်မှုအားနည်းတာတာဝန်ယူမှုတာဝန်ခံမှုအားနည်းတာအပါအဝင်လူထုနဲ့ရပ်ဖက်အဖွဲ့အစည်းတွေရဲ့ယုံကြည်မှုအားနည်းတာစတဲ့အချက်တွေနဲ့အစိုးရနဲ့ကော်မရှင်ကိုအကြံပေးတဲ့အချက်တွေလည်းပါဝင်ပါတယ်အစီအစဉ်ခစားကိုပူးတွဲထုတ်ပြန်ခဲ့တဲ့အဖွဲ့ဖြစ်တဲ့ရှေးပြေးတန်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်ခိုင်မင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့မြန်မာနိုင်ငံလိုမျိုးလူ့ခွင့်ချိုးဖောက်မှုတွေအများကြီးရှိနေတဲ့နိုင်ငံဆက်နက်ကင်ပြည်ပခန့်တွေအများကြီးဖြစ်နေတဲ့နိုင်ငံမျိုးမှာခိုင်နိုင်မမအားကောင်းတဲ့ထိရောက်တဲ့လူ့ခွင့်ကော်မရှင်တခုလိုအပ်တယ်ပေါ့နော်လူ့ခွင့်ချိုးဖောက်မှုဘယ်သူပဲလုပ်လို့ချိုးဖောက်တဲ့ဟာကိုပေါ်ထုတ်ဖို့လိုတယ်စစ်တပ်ကပဲလုပ်လို့ပေါ့နော်လိုအပ်တဲ့ဟာကိုရေးယူဖို့လိုတယ်ပေါ်ထုတ်နိုင်မှုစုံစမ်းစစ်ဆေးနိုင်မှုလွတ်လွတ်လပ်လပ်ဟိုလုပ်ငန်းဆောင်တာဆောင်ရွက်နိုင်မှုအတွက်မြို့သားလူခွင့်ကော်မရှင်ကိုလိုအပ်တဲ့အာဏာပေးဖို့လိုတယ်လွတ်လပ်မှုပေးဖို့လိုတယ်ချင်းချုပ်မှုအောက်ကလုပ်ငန်းအောင်လုပ်ပေးဖို့လိုတယ်အဲဒီအရာတွေကိုကျွန်တော်တို့ထောက်ပြထားတာပါအစိုးရကိုအဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကဒီမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အလုပ်လုပ်တဲ့အခါမှာတရားမှုရှိမရှိပေါ့နော်နောက်တစ်ခါဒီနိုင်ငံကပြည်မျိုးစည်းကမ်းနေနဲ့ကိုင်းမြူမှုရှိမရှိအဲ့ဒါကို20လေးလာတုံးတက်ပြီးဆန်းစစ်ပြီးတော့အစီရင်ခံစာထုတ်ပါတယ်သူတို့ကလည်းဝေဖန်ထောက်ပြတဲ့အကြံပြုချက်တွေလုပ်ပါတယ်
မြန်မာနိုင်ငံတွင်အထူးသဖြင့်ကတော့တိုင်းရင်းဒေသတွေရဲ့စီးရီးပြည်ပခဖြစ်ပွားရာနယ်မြေတွေမှာအစိုးရစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနောက်အစံဖက်အဖွဲ့တွေကကျူးလွန်တဲ့လူခွေးချိုးဖောက်မှုတွေကိုအများဆုံးတွေ့ရတယ်လို့လည်းဥအောင်ခိုင်မင်းကပြောပါတယ
်ပြောရမယ်ဆိုရင်တော့လက်နက်ကိုင်ပြည်ပခနဲ့ဆက်စပ်တဲ့လူခွေးချိုးဖောက်မှုတွေအများဆုံးပဲအများဆုံးကိုပြောတာနော်တန်တဲ့ဟာတွေမရှိဘူးလို့ပြောတာမဟုတ်ဘူးလနဲ့ကန်ဘရီဘခနဲ့ဟိုဆက်ဆက်ပြီးတော့ဖြစ်ပွားနေတဲ့တိုင်းရင်းသားနယ်မြေတွေမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကအများဆုံးဖြစ်နေပါတယ်။တိုးပို့ပြီးတော့တိုးလာနေတယ်ပေါ့နော်။အရင်နှစ်တည်တဲ့ဆာမယ်ဟိုရှင်ကြည့်မယ်ဆိုလို့ရှိရင်
ဒါအပြင်မြန်မာနိုင်ငံလူခွေးကော်မရှင်အနေနဲ့ကလူမှုပေါ်မှာဥပဒေရအကာအကွယ်ပေးမှုနဲ့ကျူးလွန်သူတွေအပေါ်ဥပဒေကြောင့်အရာကော်မရှင်ရဲ့အာဏာသုံးပြီးစစ်စစ်အရေးယူနိုင်မှုကလည်းအရန်အားနည်းတယ်လို့အစီအခံစာကထောက်ပြပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံလူခွေးကော်မရှင်ထဲမှာတာဝန်ယူထားတဲ့အခုလက်ရှိအစိုးရပိုင်းအုပ်ချုပ်ရေးတာဝန်ယူဘူးသူပုဂ္ဂိုလ်တွေနဲ့ကော်မရှင်ကိုဖွဲ့စည်းတာထက်စာရင်လူခွေးဆိုင်ရာနဲ့ပတ်သက်လို့နိုင်ငံတကာနောက်ဒေသတွေအတွေ့အကြုံရှိတဲ့လူပုဂ္ဂိုလ်တွေတိုင်းရင်းသားတွေအပါအဝင်မတူကွဲပြားတဲ့ဘာသာပေါင်းစုံကပုဂ္ဂိုလ်တွေနောက်အမျိုးသမီးပါဝင်မှုတွေကိုပို့ပြီးအဖြစ်ထက်သွင်းတယ်လို့လဲရှေ့ပြေးတန်အဖွဲ့ကအကြံပြုလိုက်ပါတယ
်ကော်မရှင်အဖွဲ့ဝင်9ယောက်ပဲကျန်တယ်အဲ့ဒီ9ယောက်မှာအမျိုးသမီးကြီးမပါဘူးနောက်ကျွန်တော်တို့ကတိုက်တွန်းထားတာကဒီ pluralism ပေါ့အဲ့ဒီကော်မရှင်အဖွဲ့ဝင်တွေကဝန်ထမ်းတွေရောမှာအမျိုးသမီးခန်းကဏ္ဍနောက်တစ်ခါဒီတိုင်းရင်းသားတွေနောက်တစ်ခါဘာသာပေါ့နော်ဖွဲ့စားခြားနာတဲ့လူတွေကိုကိုစားပြုနိုင်ဖို့အတွက်ထည့်သွင်းပြုဖို့ကကျွန်တော်တို့တိုက်တွန်းထားတယ်အခုလောလောဆယ်ရှိနေတဲ့ကော်မရှင်အဖွဲ့ဝင်9ယောက်မှာအကုန်လုံးကဆွေရဝန်ထမ်းဟောင်းနေဒါမှမဟုတ်စစ်တပ်ကဟိုလာတဲ့ကျောဆောင်တော်ခံရှိတဲ့လူတွေဖြစ်နေတယ်လူခွင့်ကော်မရှင်ကိုအစိုးရလောင်းရင်းအောက်ကမဟုတ်ဖိနဲ့လွတ်လွတ်လပ်လပ်ရပ်တည်နိုင်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုပူတိုင်းလွတ်လွတ်လပ်လပ်လုပ်နိုင်တဲ့အနေအထားရှိကြအောင်လုပ်ဆောင်ပေးဖို့အစိုးရကိုလည်းတိုက်တွန်းထားတယ်စစ်တော်နဲ့အစိုးရပေါ့နော
်အခုနှစ်အတွက်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာကိုတော့ရှေ့ပြေးအတန်အဖွဲ့နောက်ဒီမိုကရေစီခွင့်မျိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီနဲ့smile ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းတို့ကပူးတွဲပြုစုတာဖြစ်ပြီးတော့ပူးတွဲရှင်ခံစာကို2018ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်